အစ္စရေးဝင်ကြီးချုပ်ဟောင်းအိုမတ်အနေနဲ့သူ့ကုန်သွယ်ရေးနဲ့စက်မှုဝင်ကြီးတာဝန်ကိုထမ်းဆောင်စဉ်ကာလလွန်ခဲ့တဲ့စနေကအမေရိကန်စစ်ပွဲရေးလုပ်ငန်းရှင်တအူးစီကနေဒေါ်လာ1000ပေါင်းများစွာထည့်ထားတဲ့စာအုပ်တွေကိုလက်ခံခဲ့တာကြောင့်တနင်္လာနေ့ကထောင်ဒဏ်ရှိလာစီရင်ခံခဲ့ရပါတယ်။ဒေတာဝင်ကြီးချုပ်ဟောင်းတိုနီဘလဲနဲ့အစ္စရေးထောက်လှမ်းရေးအကြီးအကဲမီရယ်ဒ ီတအုပ်အနေနဲ့ဒေါ်လာငွေတွေကိုလက်ခံပြီးလုံကြုံတဲ့နေရာမှာတင်ဆက်ထားတဲ့အပြင်သူ့ရဲ့ကိုရီးကိုတာအတွက်သုံးဆွဲမှုဟာရာဇဝတ်ကျူးလွန်ရာရောက်တဲ့အပြင်အစိုးရအပေါ်မှာပြည်သူတွေရဲ့ယုံကြည်မှုကိုထိခိုက်စေရလို့ဂျေယူးစလင်ခုံရုံးတရုံကဆုံးဖြတ်ခဲ့ပါတယ်ရှင်။